American dollar ngwe che ti nyin bu ta ja ne 73c re-export license ni go CYE ne ku tan yang wei win yi than na ga di ka ni ma ne pai ga sa bi pait lai bi phit par de license tit pe da go yan na lai bi me let shi license tat tan chan ni de de tu ri ga ro kong pi si de sat bi tin twin kwe ya shi ni me lo win yi than na ga pyo par de di chang voe tadin daw ku zo the tin pya ma ba
ပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တကြားနဲ့ 73C re-export license တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရန်သားလိုက်ပြီးဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ကျွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောက်ချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောက်ရတာဖြစ်လို့ဒေါ်လာဈေးတည်နေအောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်သားလိုက်တာဖြစ်ကြောင်းစီးပွားကူးသံဝန်ကြီးဌာနရဲ့လက်ထောက်အတွင်းဝန်ဦးခင်မောင်ဝင်ကပြောပါတယ
်။ရန်သားလာကတော့ဒီ18ရက်နေ့ကစပြီးတော့ဒီ re-export license နဲ့ဆောင်ရွက်နေတဲ့ဈာနဲ့သက်ဆုံးနေတဲ့နှစ်ခုကိုဝင်ကုန်ပါရှင်ခွင့်ပြုတော့18ရက်နေ့ကစပြီးတော့ရန်သားလိုက်။ဆိုတော့ဒီကတော့ဘာကုန်မလဲဆိုလို့ရှင်ဟိုဒေါ်လာဈေးဟိုမြေကြီးတဲ့နိုင်ငံကြီးညီမို့တဲ့ဘူးဒါအကောင်းချက်တစ်ခုနေပါဝင်နေတ
ာ။re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူးသံဝန်ကြီးဌာနက license ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားဘူးတာမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလဲနှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရအောင်ကုစားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတို့ဖြစ်တဲ့ဦးမင်းခင်ကအခုလိုတုံ့တက်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကတော့လည်းပြချင်ပြီးပဲပြီးတော့ဥပမာဆုံးလုပ်တဲ့အခါမှာဟိုကျွန်တော်တိတ်ရမယ်နေရရရတယ်ရမယ်ရတယ်ပြေးတာနေမှာကျရင်ကျမယ်။နောက်ငါသွင်းကုန်ကိုပြန်တော့ရင်တော့မရှိတော့အကုန်လုံးကဒေါ်လာပြန်ဝင်လာဖြစ်တယ်။ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတောင်းမှုရှိတယ်လို့ယူဆတယ်ဒီမှာလေးရှိပါလား။ဆိုတော့ဒါလောရလုံးတင်လေအကြောင်းကိုတော့ပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းရောတာမျိုးဝင်လောက်တိုင်ပြည့်ချင်းချင်းပြီးတော့ဒီကျွန်တော်လုံးနိုင်တော့ပူကောင်းတယ်။နောက်ဟိုတိုင်းလည်းအပြည့်ယူပေါ့နော်။ဒီတိုင်းလည်းအပြည့်ယူလုပ်တဲ့ဟာမျိုးမှာဒါဒေါ်လာနဲ့ဝင်ပြီးဒေါ်လာနဲ့ပြန်ရအောင်ရောင်းတဲ့အမျိုးလုံးတင်လား။ဒါတော့တန်ချင်းမျိုးလူလို့ဆိုတော့တလက်ရှိနေသားတော့လုံးတင်တယ်လို့ပြောရမယ
် re-export ဆိုတာပြည်ပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြည်ပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်ဒါကိုအစိုးရကသွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကင်ဝင်ပြုခဲ့တာပါဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်မြင့်လာမဲ့ကုန်တွေရှိနိုင်တယ်လို့တခြားကုန်တွေတူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်နိုင်ငံရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြရတာပေါ့နော်ဒါပေမဲ့တချို့ကုန်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံကိုဒီရမယ်ဆိုတာလေးနေတယ်သူတို့ကမူတောင်ထဲမှာပြေးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေကိုချိုးမှားကြတယ်တချို့ကလည်းအော် on the way ပေါ့လေဒီမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ဆူမာပြီးတော့ပစ္စည်းတွေရောက်ပြီးတော့အခု license ကအခုရုပ်တရက်ကိုချက်ချင်းပဲစတန်နီပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်တော်လေးအခက်အခဲတွေဖြစ်နေကြတယ်အဲ့ဒါလေးတစ်ခုပါ။ဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခု license ထုတ်မပြီးတော့ဆိုတော့တော်တော်လေးဟိုသိမ့်နေသိမ့်နိုင်တဲ့အနေအထားကိုတုံးလာကြရင်သိမ့်တော့။ဟောအဲ့လိုမျိုးသိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်။နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝယ်ကဏ္ဍရရတယ်တော်တော်လေးတော့ခင်ရောက်ခဲ့ရဆောင်ရတော့ပေါ့လေ။ဒေါ်လာဈေးကတော့သူတို့ထိန်းလို့ရနိုင်မယ်မြန်မာဈေးကတော့သူတို့နည်းနည်းတော့ပြန်တက်မှာလို့ဒီမှာလည်းအဲ့ဒါကြောင့်
re-export လုပ်တဲ့တကြားကို Thai, Brazil, Qatar, UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူရဖြစ်ပြီးတရုတ်ကိုတဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြန်သွင်းကုန်ပစ္စည်းတချို့ကိုရန်သားမယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1535ဈေးပေါက်ပါတယ်ဘိုးဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားသေးပါ